အမေရိကန်ပြည်အောင်စုရဲ့41ယောက်မြောက်သမ္မတ George H.W. Bush ဟာ Texas ပြည်နယ် Houston မြို့ကသူ့နေအိမ်မှာကွယ်လွန်သွားကြောင်းမိသားစုရဲ့ပြောခွင့်ရကတောက်ကြံနေနှောင်းပိုင်းမှာပြောပါရတယ်။အသက်94နှစ်အရွယ်သမ္မတဟောင်းဟာ Parkinson နဲ့တခြားရောဂါတွေကြောင့်နှစ်တော်ကြာကျန်းမာရေးဆိုးရွားနေတာပါ။ချမ်းသာကြွယ်ဝတဲ့မျိုးရိုးကဆင်းသက်လာပေမဲ့လည်းသမ္မတ George H.W. Bush ဟာနိုင်ငံအတွက်ကြာရအခမ်းကဏ္ဍကနေတာဝန်ထမ်းဆောင်ခဲ့ရာကြောင်း20ရာစုအတွင်းလေးစားစရာပုဂ္ဂိုလ်တဦးအဖြစ်နဲ့လည်းအတိအမှတ်ပြုခံထားရသူပါ။အထက်လွှတ်တော်အမတ်တယောက်ရဲ့သားဖြစ်သူသမ္မတဘော့ရှာဒုတိယကမ္ဘာစစ်အတွင်းတိုက်လေမောင်းသမားတဦးဖြစ်ခဲ့ပြီးတော့ Republican အောက်လွှတ်တော်အမတ်နဲ့ Republican Party ဥက္ကဋ္ဌအဖြစ်လည်းတာဝန်ယူခဲ့ပူးပါတယ်။ဒါအပြင်ထက်မြက်တဲ့တန်တမန်အဖြစ်နဲ့ရောဘိုးထောက်လန်းရေးအဖွဲ့ရဲ့အကြီးအကဲတာဝန်လည်းထမ်းဆောင်ခဲ့ပါတယ်။ American ပြည်အောင်စုရဲ့အယောက်40မြောက်သမ္မတ Ronald Reagan လက်ထက်မှာသမ္မတဘော့ရှာဒုတိယသမ္မတတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်1988ခုနှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောက်မိုက်ကယ်ဒူကာကစ်ကိုအနိုင်ရပြီးတော့သမ္မတဖြစ်လာပါတယ်။အဲဒီနောက်ဒုတိယသမ္မတတက်တန်းအတွက်1992ခုနှစ်သမ္မတရွေးကောက်ပွဲပြန်လည်ရှင်ပြိုင်ရမှာဒီမိုကရက်သမ္မတလောက်ဘီလ်ကလင်တန်ကိုရှုံးနိမ့်ပြီးသမ္မတတက်တန်းကာလတစ်ကြိမ်သာတာဝန်ထမ်းဆောင်နိုင်ခဲ့ပါတယ်။အဲဒီနောက်ပိုင်းပါကစ္စတန်ရောဂါကြောင့်လူများမြင်ကွင်းမှာအချိန်တော်တော်ကြာဖြောင့်နေခဲ့ပြီးဒီဓာတ်ပုံတစ်ပုံနဲ့မှအယောင်တောက်တောက်ချိတ်စင်ကြဝတ်ထားတဲ့ပြုံးနေသူသမ္မတဘော့ရဲ့ပုံဟာလူများအတွက်တော့သတိထားအမှတ်ရပြောစရာဖြစ်ခဲ့ပါတယ်။သမ္မတဘီလ်ကလင်တန်နောက်ဒီသားဖြစ်သူဂျော့ချ် W. Bush လည်းသမ္မတဖြစ်လာတာကြောင့်အမေရိကန်ပြည်အောင်စုသမိုင်းမှာဒုတိယအကြိမ်မြောက်သမ္မတတာဝန်ထမ်းဆောင်ခဲ့တဲ့သားဖာလည်းဖြစ်လာပါတယ်။သမ္မတဂျော့ချ် H.W. Bush ဟာဇနီးဖြစ်သူဘာဘရာ Bush နဲ့အိမ်တော်သက်83နှစ်ကြာပေါင်းဖက်ခဲ့တာကြောင့်အမေရိကန်သမိုင်းမှာတက်တန်းအရှိကြဆုံးပေါင်းဖက်ခဲ့တဲ့သမ္မတဇနီးမောင်နှံလည်းဖြစ်ပါတယ်။First Lady ဖြစ်ခဲ့သူအသက်92နှစ်အရွယ်ဘာဘရာဘော့ရှာဒီနှစ်ဧပြီလအတွင်းတုန်းကကွယ်လွန်သွားခဲ့ပါတယ်ခင်ဗျာ။